မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အထံရဲ့2022ခုနှစ်ဇွန်လ21ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ညံဝင်းအောင်ပါအင်္ဂါနေ့မနေ့ခင်းအတွက်ထိတ်တန့်ရောက်သတင်းတွေတင်ပြတဲ့အခါတည်တံချမှတ်တဲ့စစ်ကောင်စီရဲ့လုပ်ရက်ဟာနိုင်ငံတကာအရသမှုမြောက်နိုင်တယ်လို့ကုလစုံဆိုင်ရေးအဖွဲ့ဖြစ်တဲ့ IIMM ကပြောကြားလိုက်ပါတယ်ဂျွန်တင်ပုတ်မှုပြည်ပင်တားစီဗီအာဖရိကပြည်သူတွေကိုရုရှားကတစားကန်လှုပ်ထားတယ်လို့ယူကရိန်းသမ္မတကဆွဆွဲပြစ်တင်ပါတယ် ICRC အကြီးအကဲစစ်ကောင်စီနဲ့တွားရောက်ဆွေးနွေးဖို့ရှိပါတယ်ဒီလိုသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြသွားမှာပါခင်ဗျာ
သောမှာပါရှင်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေတင်ပြပြီးမှာတော့စစ်ကောင်စီအကြီးအကဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားငြိမ်းချမ်းရေးဆွေးနွေးမှုတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ
်ဒီဒီနေ့ရဲ့ငြိမ်းချမ်းကိစ္စကျွန်တော်တို့အဖွဲ့နဲ့တော့မကြည့်ပြနိုင်ဘူးလေပြင်ယူလဲပါဝင်လာနိုင်တဲ့အခင်းချင်းမှပဲဒီအခင်းချင်းတစ်ခုသွားနိုင်တယ်ဆိုတဲ့သဘောထားပြီးတော့ကျွန်တော်တို့နဲ့လည်းကြည့်ပြနိုင်တဲ့အခြေအနေမရှိပါဘူးလို့အဲ့လိုပြောတာတော့
DKPA ရဲ့စီရေးချုပ်ဘုံမှုကြီးစောစိန်ဝင်းမှာရှင်။ပုံနှကျွန်းမှာတော့အရက်သားတွေဖမ်းခံနေရပါတယ်။ဖားကံမှာတော့လက်တယ်မပေါ်တဲ့လူ3ဦးတပ်ဖြတ်ခံရမှု။နောက်မောင်တော်ကပြည်ညာရေးဝန်ထမ်းတွေပြန်ပြီးဆွဲခံရတယ်ဆိုတဲ့အကြောင်းစတဲ့သတင်းဆောင်မတွေနဲ့အတူသတင်းတောင်မှတ်စုစီးပွားရေးဘလော့ဂါတွေပြောသည်မျှတက်တန့်ရောက်သတင်းလွှာအစီအစဉ်တို့ကိုနားဆင်ချရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့ကိုစော်မိုးကျော်တို့ကတင်ပြပေးကြပါအောင်ရှင်။
ဂျုံတင်ပုံးမှုကိုပြည်ပင်တားမြစ်ပြီးကုံစည်းနှုံကြီးမြင့်လာအောင်လှူထားခြင်းအပြင်အာဖရိကနိုင်ငံတွေကိုရုရှားကတစားကန်လှူထားတယ်လို့ယူကရိန်းသမ္မတဇလန်စကီကရုရှားနိုင်ငံကိုဆွဆွဲပြစ်တင်လိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ဗီဒီယိုသတင်းစကားမှာဇလန်စကီကအခုလိုပြောလိုက်တာပါ
။ Я запрошую вас видите нашу державу уже зараз чтоб поновить
ဒီစစ်ပွဲကခင်ဗျားတို့တိုင်းပြည်တွေနဲ့အလန်းကွာဝေးနေပေမဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဘေးစိုးကတန်ပေါင်းများစွာသောအာဖရိကပြည်သူတွေကိုရိုက်ခတ်နေပြီဖြစ်ပါတယ်။ဒါကြောင့်ရုရှားတွေပိတ်ဆို့ထားတဲ့ယူကရိန်းစိတ်ကမ်းတွေအ мян ပြန်ပွင့်သွားအောင်ယူကရိန်းကနီလန်းပေါင်းစုံနဲ့ကြိုးပမ်းနေပါတယ်လို့သမ္မတဇလန်စကီပြောသွားတာပါ။အခုချိန်ထိတော့ဒီကြိုးပမ်းမှုမအောင်မြင်သေးကြောင်းဒီနယ်ချက်စစ်မပြီးသေး၍တကမ္ဘာလုံးမှာစားနပ်ရိက္ခာပြဿနာတက်နေမှာဖြစ်ကြောင်းသူကထောက်ပြပါတယ်။ဂျုံနေမတင်ဖို့နိုင်အောင်ရုရှားကပိတ်ပင်နေရဆိုတဲ့ယူကရိန်းရဲ့ဆွဆွဲချက်ကိုရုရှားကငြင်းဆိုလိုက်ပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုကြောင့်သာတကမ္ဘာလုံးမှာစားတောက်ကုန်ဈေးနှုန်းကြီးမြင့်လာတာလို့ရုရှားကပြောပါလေ
2022ခုနှစ်ဇန်နဝါရီလ6ရက်နေ့အမေရိကန်ပြည်ထောင်စုလွှတ်တော်ကိုဝင်ရောက်ဆင်းနင်းခဲ့တဲ့ကိစ္စကိုလွှတ်တော်စုံဆိုင်ရေးကော်မရှင်ကကြားနာစစ်ဆေးရမှာအင်္ဂါနေ့မှာတော့သမ္မတဒေါ်နယ်ထရန့်ရဲ့2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာအဓိကထားစစ်ဆေးသွားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ဟာသူရွေးကောက်ပွဲရှုံးနိုင်တဲ့ပြည်နယ်တွေမှာသမ္မတရွေးချယ်ရေးလူကြီးအတုတွေခံထားပြီးရွေးကောက်ပွဲမှာသူအနိုင်ရရှိကြောင်းလိမ့်လည်ထွက်ဆိုဖို့ကြိုးစားခဲ့တယ်လို့ဆွဆွဲထားပါတယ်။သမ္မတထရန့်ရှုံးနိုင်ခဲ့တဲ့ပြည်နယ်နှစ်ခုဖြစ်တဲ့ဂျော်ဂျီယာနဲ့အရီဇိုနာပြည်နယ်တွေကရွေးကောက်ပွဲအတွက်အဓိကတာဝန်ရှိတဲ့အရာရှိတွေကရွေးကောက်ပွဲရလဒ်အရှုံးကိုအနိုင်ဖြစ်အောင်ပြောင်းပြန်လှန်ပစ်ဖို့သမ္မတထရန့်ဘယ်လိုကြိုးစားခဲ့တယ်ဆိုတာကိုထွက်ဆိုမယ်လို့မျှော်လင့်ရပါတယ်။သမ္မတထရန့်ကိုအဓိကကူညီလှုပ်ဆောင်ပေးသူတွေက2020ရွေးကောက်ပွဲရှုံးနိမ့်ကြောင်းသူ့ကိုပြောခဲ့ပြီးမဲပုံမှန်မဟုတ်တဲ့အနေအထားအနှဲငယ်ရှိခဲ့ပေမဲ့သမ္မတဘိုင်ဒန်နိုင်တဲ့ဆိုတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းပစ်နိုင်လောက်တဲ့အနေအထားမရှိဘူးလို့ပြောဆိုခဲ့ကြောင်းလွတ်တော်စုံစမ်းရေးကော်မရှင်လူကြီးတွေထံမှထွက်ဆိုထားပါတယ
်။အာဖဂန်နစ္စတန်မှာ6လကြာဖမ်းဆီးခံရတဲ့ဗီဒီနိုင်ငံသား5ဦးကိုတာလီဘန်တွေကပြန်လွှတ်ပေးလိုက်ကြောင်းတာလီဘန်တာဝန်ရှိသူတွေကအတည်ပြုပါတယ်။သူတို့နိုင်ငံသား5ဦးပြန်လည်လွတ်မြောက်လာပြီလို့ UK ကကြေညာခဲ့ပြီးမကြာခင်မှာပဲတာလီဘန်တို့ကအတည်ပြုခဲ့တာပါ။အဲ့ဒီဗီဒီနိုင်ငံသား5ဦးဟာအာဖဂန်ဥပဒေနဲ့ဒလိထုံးစံတွေကိုချိုးဖောက်ခဲ့တာကြောင့်ဖမ်းဆီးခဲ့ရတာလို့တာလီဘန်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်မူဂျာဟစ်ကသူ့ Twitter မှာရေးပါတယ်ဗီတိန်နဲ့တာလီဘန်တွေကြားဆွေးနွေးညှိနှိုင်းမှုအကြိမ်ကြိမ်လုပ်ခဲ့ပြီးနောက်ဗီတိန်နိုင်ငံသား5ဦးကိုတနင်္ဂနွေနေ့ကပြန်လည်လွှဲပြောင်းပေးလိုက်ပြီလို့မူဂျာဟစ်ကဆိုပါတယ်ဗ ပြည်ထောင်စုအာဖဂန်ယဉ်ကျေးမှုနဲ့ဥပဒေဓလေ့ထုံးစံတွေကိုချိုးဖောက်ခဲ့တာအတွက်သူတို့မိသားစုတွေကိုစားတောင်းပန်လိုကြောင်းနဲ့နောက်မှဒီလိုမဖြစ်စေရဘူးလို့အာမခံကြောင်းဒီဖြစ်ရအတွက်စေမကောင်းဖြစ်ရကြောင်းပြည်ထောင်စုအရေးဝန်ကြီးအဲလစ်ဘတ်ထရပ်စ်ကသူ့တွစ်တာမှာရေးပါတယ်အခုပြန်လှလာသူ၅ဦးရဲ့အမည်စင်းကိုတာလီဘန်ဘက်ကရောပြည်ထောင်စုရဲ့ဘက်ကပါထုတ်ပြန်ခြင်းမရှိသေးပ ထုတ်ပြန်ခဲ့ဘူးပါတယ်။သူဟာ BBC သတင်းဌာနအတွက်အလွတ်သတင်းတောက်လောက်ကနေသူလည်းဖြစ်ပါတယ
်။တိရိလင်္ကာနိုင်ငံရဲ့အကြတဲ့ကိုဖြစ်ရှင်းဖို့အတွက် IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ဟာအရေးပါတဲ့ဆွေးနွေးမှုတွေကိုတင်းလာနေမှာစတင်လှုပ်ဆောင်နေပါတယ်။အခုလိုအခက်အခဲကြုံနေချိန်မှာတိရိလင်္ကာနိုင်ငံကိုကူညီသွားဖို့တန်တိတ်ထန်ချထားပါကြောင်းကို IMF ရဲ့ကြေညာချက်မှာထပ်မံအတည်ပြုဖော်ပြထားပါတယ်။အဖွဲ့ဝင်၉ဦးပါဝင်တဲ့ IMF ကိုယ်စားလှယ်အဖွဲ့ဟာတိတိလင်္ကာဝန်ကြီးချုပ်ရနေဝီကရမစင်ဂေနဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီအဖွဲ့ဟာတိတိလင်္ကာမှာ၁၀ရက်ကြာနေထိုင်မှာဖြစ်ပါတယ်။တိတိလင်္ကာအတွက်မရှိမဖြစ်လိုအပ်တဲ့သွင်းကုန်တွေဝယ်ယူဖို့အတွက်ဒီနှစ်ကုန်အထိအမေရိကန်ဒေါ်လာ၅ဘီလီယံလောက်လိုမယ်လို့ဒီလာဇန်ပိုင်းတို့ကဝန်ကြီးချုပ်ရနေကလွှတ်တော်မှာပြောဆိုခဲ့ပါတယ်။တိတိလင်္ကာမှာစီးပွားရေးဆိုးဆိုးဝါးဝါကျဆင်းနေပြီးလောင်စာစီပြက်လက်နေတဲ့အတွက်ရုံးနေကြောင်းနေပိတ်ထားရတာနှစ်ပတ်ရှိပြီဖြစ်ပါတယ်။နိုင်ငံသားငွေပြက်လက်နေတဲ့အတွက်စေဝါနဲ့အခြားလူသုံးကုန်ပစ္စည်းတွေဝယ်ယူတင်သွင်းနိုင်ခြင်းမရှိတဲ့အတွက်လည်းပြက်လက်နေပါတယ်ခင်ဗျာ
။ဒီ American တံမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.13 MHz ไฮโดรมีเตอร์40กิโลเฮิรตซ์คอนเลเจตตรงนี้ไฮโดรมีเตอร์51กิโลเฮิรตซ์5805เนี่ยไลแลมีเตอร์190กิโลเฮิรตซ์1505โลกันนี่ทุ่มเน้นไปได้เลยใ
ช่ญมาปีเนี่ยอิงกานี่มันเนคิน VOA ไทตันตะดิ้นนี่ကိုเสร็จပြီးတင်ပြနေပါတယ်ခင်ဗျာမြတ်သားစွာတရားစီရင်နိုင်ဖို့လိုအပ်တဲ့အခြေခံအချက်တွေနဲ့မကန့်ညီပဲတီရန်ပေးတာမျိုးဒါမှမဟုတ်ဖန်းစီချုံအောင်တာမျိုးကလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်စစ်ရာဇဝတ်မှုတွေကိုကျူးလွန်ရာရောက်တယ်လို့ IIMM ခေါ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ရာအဖွဲ့ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ထင်ရှားတဲ့နိုင်ငံသမားတွေဖြစ်တဲ့88မျိုးဆက်ခေါင်းဆောင်ဦးကျင်မီနဲ့ NLD လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့သူဒီဦးဖြိုးစရာတော်တို့အပါအဝင်၄ဦးကိုပြီးခဲ့တဲ့သတင်းပတ်ထဲစစ်ခုံရုံးကတေးတန်အမိချမှတ်ခဲ့ပြီးနောက် WIWN အဖွဲ့ကအနီးကစောင့်ကြည့်နေကြောင်းကြေညာချက်ကဆိုပါတယ်စစ်ကောင်စီရဲ့ဒီလုပ်ရဟာနိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးဖောက်ရာရောက်နေတယ်လို့ပြစ်မှုကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲခံရတဲ့လူပုဂ္ဂိုလ်တွေရဲ့အခြေခံရပိုင်권တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာဖြစ်တယ်လို့ထောက်ပြပါတယ်အဓိကအကြဆုံးအခြေခံအခွင့်အရေးကတော့ဒီလိုမျိုးအမှုကိုအများပြည်သူရှေ့မောက်စစ်ဆေးကြားနိုင်ရမှာဖြစ်ကြောင်းအနာဘိုင်းတွေကနိုင်ငံတော်လုံးညိုရေးဒါမှမဟုတ်အခြားသောအကြောင်းတွေကြောင့်သူတို့ကိုတေးတန်ပေးရတာပါဆိုရင်တော့ခိုင်မာတဲ့အကြောင်းပြချက်မျိုးမရှိဘဲနဲ့တေးတန်ပေးလို့မရကြောင်း WIWN ကြေညာချက်ကဆိုပါတယ်အဲ့လိုမှမဟုတ်ရင်တရားမျှတမှုမရှိတဲ့စီရင်မှုသာဖြစ်တယ်လို့ပြောပါတယ်စစ်ကောင်စီရဲ့ကြိုးမိတ်တေးတန်စီရင်မှုကိုအဲ့ဒီအဖွဲ့ကဆက်လက်ဆောင်ကြည့်သွားမှာဖြစ်ပြီးအမှုနဲ့ဆိုင်တဲ့အထောက်အထားတွေကိုရနိုင်သမျှစုဆောင်းကမြတ်တာစွာတရားစီရင်ရေးမှာရှိရမယ့်အချက်လက်တွေကိုချိုးဖောက်ခဲ့သလားဆိုတာအတည်ပြုနိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကြေညာချက်ကပြောပါရယ်
။နိုင်ငံတကာချက်ချင်းဒီအဖွဲ့ ICRC ရဲ့ Asia Pacific ဒေသဆိုင်ရာအကြီးအကဲ Christine Chipola ဟာမြန်မာနိုင်ငံကိုဇွန်လ15ရက်နေ့ကနေ17ရက်နေ့အထိသွားရောက်ခဲ့ပြီးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီပေးရေးကိစ္စတွေအတွက်စစ်ကောင်စီတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းတနင်္လာနေ့မှာ ICRC ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေပုံမပြင်းထန်လာပြီးအကြမ်းဖက်တိုက်ခိုက်မှုတွေနဲ့အရသားတွေထိခိုက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကိုလည်းပြောဆိုခဲ့တယ်လို့ ICRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အကူအညီတွေလိုအပ်နေတဲ့ထောင်ပေါင်းများစွာသောသူတွေထံကိုတောရောက်ဖို့ ICRC အနေနဲ့အခက်အခဲတွေကြုံနေရပြီးအရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ချင်း၊ကယား၊ကရင်ပြည်နယ်တွေနဲ့မကွေးတိုင်း၊စကိုင်းတိုင်းတွေကိုတွားရောက်နိုင်ရေးကူညီဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုပါရစေ။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပဋိပက္ခတွေအပြင်းအထန်မဖြစ်တော့တာတစ်နှစ်ခွဲလောက်ကြာခဲ့ပြီးကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေခွင့်ပြုနိုင်တဲ့အချိန်မှာ၂ 2019年9月ကတည်းကပြင်ထားတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေပြန်လည်စတင်ခွင့်ပြုသင့်တယ်လို့လည်းဆိုပါတယ်။ICRCရဲ့အာရှပစိဖိတ်ဒေသဆိုင်ရာအကြီးအကဲဟာကာကွယ်ရေးဝန်ကြီးဌာန၊ပြည်ထောင်ရေးဝန်ကြီးဌာန၊ချမ်းမာရေးဝန်ကြီးဌာနအပါအဝင် အနာသိန်းစစ်ကောင်စီရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းနိုင်ငံတကာကြည်ညိုပွဲ ICRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာပေါ်ကပိဋိပက္ခအကြမ်းဖက်မှုနဲ့လူခွင့်ရေချိုးဖောက်မှုတွေကြောင့်ဒုက္ခတွေဖြစ်လာရသူတန်းတရာကျော်ရှိလာပြီလို့ဒီရေအတွက်ကပထမဦးဆုံးစံချင်းတင်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂကဇွန်လ20မှာကြေညာခဲ့တဲ့ကမ္ဘာဒုက္ခတွေများနေ့မှာပြောဆိုလိုက်ပါ
ဖို့ဘယ်လိုအခက်အခဲစဉ်ကုန်မှုတွေရှိသလဲဆိုတာကိုကမ္ဘာဒုက္ခတဲ့နေ့မှာမဖြစ်မနေအသိပေးရမှာဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကပြောပါတယ်။ယူကရိန်းမှာဆိုရင်နေ့တိုင်းကလေး2ယောက်ထက်မကအသက်ခံနေရပြီးအနည်းဆုံး4ယောက်ဒဏ်ရာရတဲ့နှုန်းနဲ့ပိဋိပက္ခပေါပေါနေတယ်လို့ရပောင်းတရားကျော်စစ်ပွဲအတွင်းယူကရိန်းကလေးငယ်အားလုံးရဲ့၃ဘုံ၂ဘုံဟာအိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေး6ယောက်တိုင်းမှာ1ယောက်ကပိဋိပက္ခဇုံထဲမှာနေနေရတယ်လို့ဆိုပါတယ်။အာနာသိမ်းထားတဲ့မြန်မာနိုင်ငံမှာလည်းလူသိမ်းပေါင်းများစွာဒုက္ခတွေဖြစ်ခဲ့ရပြီးလူဥယျာဉ်3သိန်းကို UNHCR ကအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ
်။ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေရဲ့မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေမှာမုတ်တုံရာသီမိုးကြီးပြီးတော့ရေကြီးရေရှာတဲ့အတွက်လူတွေသိမ်းနဲ့ချပြီးရေပေးကြုံနေရတယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကတင်းနယ်လာနေမှာပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့အပတ်တက်ကစားလို့မုတ်တုံရာသီမိုးသဲထန်ခဲ့တဲ့အတွက်ရေကြီးရေရှာမှုတွေဖြစ်ပြီးအ ਨੇ ဆုံးလူတရာစင်ကျော်လောက်သေဆုံးခဲ့ပါတယ်စစ်တပ်တွေဆီလိုပြီးရေပေးသင်းသူတွေကိုကူညီကယ်ဆယ်ရေးတွေလုပ်နေပြီးအဆိုးအဝါးဆုံးခံစားရတဲ့ဆူနန်ကန်နဲ့ဆိုက်လက်ခရိုင်တွေကလူတသိန်းကျော်လောက်ကိုဘေးလွတ်ရာကိုရွှေ့ပြောင်းခေပေးခဲ့တယ်လို့တဘာဝဘေးအန္တရာယ်နဲ့ကယ်ဆယ်ရေးဝန်ကြီးဌာနအငယ်ရန်းဝန်ကြီးကပြောဆိုပါတယ်အဲ့ဒီဒေတာအတွင်းမှာလူ၄တန်းလောက်ဟာရေကြီးလေရှမ်းမှုဒဏ်ကိုခံစားနေရပြီးတန်းနဲ့ချီတဲ့သူတွေဟာလျှက်စစ်မီးတွေပြတ်တောက်ကတောက်တုံးရည်နဲ့အစာအစာတွေလိုအပ်နေပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဒေတာအာဒန်ပြည်နယ်မှာလည်းမိုးကြီးပြီးရေရှာတဲ့အတွက်လူ3000လောက်ဟာရေဘေးဒုက္ခတဲ့စခန်း900ကျော်လောက်မှာခိုလုံနေကြရပါတယ
်။ထိတ်တရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုဇော်မှုကျော်တို့ပြောပြပေးခဲ့တာပါရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြောင်လိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ပြီးဆွေးနွေးနေပြီးဒီအပိုင်းတွေအတွင်းမှာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA နဲ့ပို့အိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLA တို့နဲ့ဆွေးနွေးပါတယ်ဒီဆွေးနွေးပွဲတွေမှာ DKPA ကတော့ဒေသဖွံ့ဖြိုးရေးကိစ္စတွေအဓိကထားဆွေးနွေးခဲ့ပေမဲ့ PNLO ကတော့ပြည်내တဲ့ရရှိရေးအတွက်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစုံမှုကျော်ပြောပြပေးပါမယ်ရှင်
။စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောစတီဦးဆောင်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကိုစလဲအဖွဲ့ဟာ19ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲအပြီးမှာတော့ DKPA ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးရမှာစစ်ကောင်စီဥက္ကဋ္ဌကပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကဆွေးနွေးခဲ့ကြောင်းနဲ့ DKPA ဘက်ကတပ်မတော်နဲ့အမြဲလက်တွဲသွားမယ့်အခြေအနေဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်သဘောတူတဲ့အမြင်တွေပြန်လည်ဆွေးနွေးခဲ့သလိုဒေသဖွံ့ဖြိုးရေးကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့စီအေချုပ်ဗိုလ်မှူးကြီးစောဝင်းစိန်က DKPA အနေနဲ့ထူးထူးခြားခြားတင်ပြတာမျိုးမရှိဘဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဆွေးနွေးမှုအပေါ်အဓိကဆွေးနွေးခဲ့ကြောင်းပြောပါတယ်တပ်မတော်နဲ့အမြဲလက်တွဲသွားမယ်ဆိုတဲ့အချက်မှာတော့အဓိကဒေသဖွံ့ဖြိုးရေးကိစ္စတွေကိုရည်ရွယ်တာဖြစ်ကြောင်းအခုလိုပြောဆိုပါတယ
်2017တုန်းကဒေသဖွံ့ဖြိုးရေးကိုလုံးသူတို့ကပူတွဲဆောင်ရွက်ပါမယ်ဆိုတော့စတိတူဝါရှိတာခဲ့တယ်။အဲ့ဒါကြောင့်လက်ရှိသူတို့ကဌာနရတဲ့အဖွဲ့ကြီးဆိုတဲ့ခါကျတော့ဒီဓာတ်ဖွင့်ကြီးဆောင်ရွက်တယ်လို့ပါသူတို့ကပူပေါင်းဆောင်ရွက်မယ်ဆိုတဲ့ပေါ်ပဲပေါ့အဲ့လိုသိနေတာမဆန်ပါဘူး။ဒီဒီနေရဲ့ငင်းဆိုင်ကိစ္စကျွန်တော်တို့အဖွဲ့နဲ့တော့မပြီးပြနိုင်ဘူးလေ။ပြန်ယူလဲပါဝင်လာနိုင်တဲ့အချိန်ကျမှပဲဒီအချိန်ကျတစ်ခုသွားနိုင်တယ်ဆိုတဲ့ပေါ်သူတို့အဲ့လိုပြောတာတော့
နေရပြန်စစ်ပြေးဒုက္ခတွေအရေးကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ် Mane Dongaro, DKBA Kosele Apweha, Sikon Sia, Nyingjan Ye, Swinwe Ye, Apwene, Sella Swinwe Nidalo, Digine Male, Sanda Swinwe Bo Shinibare. Dila Sachaya Niga, Sikon Si, Okata, Bojo, Muji Meon Laiha, Duokata, Tik, Konton Tin, Usaune, Bo Myoda Lumyo Ye, Apwejo, PNLO Kosele, Apwene, Swinwe Gadalo, Sakoniane, Sashia Maro, Sikon Sia, Nyingjan Ye, Swinwe Ye, Apwene, Sella Swinwe Gajabare. Tiswinewema PNLO ga Democracy Federal Yene Data Pumyo Ye Kisarigo Adiga Sunuge Zong PNLO Ye Twebe Dwimute Commenting up Yobare. Now Lita Swinwe Pikede Atema Pine did Tatan Ye Kisale Pawen Zong Commenting up Akulo Pyosu Gebare.
Pine Kisara Pinorwe Lula Chiyame Nero Popiahara Chibare. Now, and I got the chain on the gate of the president, she can always send a video of things and use them as a little and pin it in there for the women she is with their own out of another from Pierce of Sunday Hedda. She don't want to go to the Natalia. She can always leave for my very and just be ready for my things. I read up things in Bubble. I have a new she don't want.
But opinion, I did Portoni Ha. Natalia, she couldn't get below Kade. Lumio, like Sunday Wemma, Paul Muda, Puerto, P and One. But all Nanga Yi party left Bawin Swinney Song Chakerapibare. Pine Pazibong Yiswept Tatangwene. Nyamabia Nanga Yi Nanga Lemma Mature, a poet, Tombwe, Suzubang, Sebwega, Bawin Teoma Pijang, a champion a bee, Leshima, Shipwene, Sunri Tabi Pibare, NCA Lemma Totare, Kayen Muda, a CEO, KNU, Tim Muda, UCNF, Tonda Tamro, ABSDF, Ne, NCA Lemma Tomatare, Kachin Lula Ye, a poet, KIO, Karini Muda, Today Party, KNPP, Palampine Lumya Yeta, U, PSLF, Nama Muda Democratic Mohammed Damado, MNDAA, Kogan Apwe, Yakai Muda Apwe Jo, ULA, AA Rogado, Sikong Sri Kalan and Yanjan Yisunu Wego Nyembe Tabare. Nangaye don't that to regard a leshi patipaka piwanire, Muda Nyanu Ye Soya, NU Gine, Pidu Kagwaye Tapwe, PDF Tigo Chanla Tame Soyen, Yanjan Yashimam Hojo, don't that Dari Shibare. Tila Saleni Maro, Chan Shini de Tainda Lendakan Apurigo, Sunebu Adret, Taman Pichake Bime, NUGNEP PDF Apurido, Mapawen Babu.
Kuzamucho, Pyopja Pikerava, Shimichake Maro, let them Mapo Dide, Lutam Hune, Yambiswe Kayamu, Trindigo, Nasin Tayabo Shibare, a cool Yasono Yakanji, Pungijumuneka, Pansi Tringo, Timpia Pibame. Only Jumun and Mapiget at Tauchani, Yanibang, a ticket than a triple labia now Dita can do go. The Nilani Masitaka, Lilan, Panari, she did, Dita can do Gapiovare, Pankan Taya Duga, Seu Termination EP, A Dega, the Choguro, Situi Mashida, Situi Masisida, Lule Dita can do Gapiovare, Yangunga, people like the Dingo Sepiro Tintia Piva Mission. Jacantine, Bonnie Jumu, Boma, Piget at Tauchanika. Sikonsi tapo wente ugo, yakai lena gaita ee apwega panko dwara jao. Sikonsi tapo wente ka, bonejun dita gandrigo pansi sisi nibare. Danila ne ti sikonsi peka pansi sisi nide dita gansew temene shinibi, dechoguro sitwe ma shide, sikonsi ye sitjo yi ma koyu sisi nide lu, gurain twepye bongshaw niade, bonejun dita gandru uga biopare.
Uro. ကျင်းရှားတာတော့နောက်ပြီးဟိုတော့လာတော့ကိုစစ်စေးတာတော့အဲ့ဒါတော့ရှိတယ်ပေါ့ညာဘက်တွေဆိုတောက်လျှောက်ကြီးဝင်ပြီးစစ်တာတော့ဘာလို့အင်ထောက်စုစည်းရင်တော့မှတ်ပုံတင်တော့ဖြစ်တယ်လို့ပြောတယ်ပေါ့ဟဲ့ဒါလက်စစ်ကျော်နေပါလောက်ရှိမယ်အဲ့မှာ
3 ခန့်ထားရသူတွေထဲမှာအသက် 60 ကျော်အရွယ်ဦးကျော်မင်းတူလည်းပါဝင်ပြီးတနင်္လာနေ့အထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးသလိုကျန်းမာရေးမကောင်းတာကြောင့်စိုးရိမ်နေရတယ်လို့မိသားစုဝင်တူကပြောပါတယ်
နေအင်းကဆိုင်နေပြီကျော်လောက်မှသုံးခဲ့ဆက်ပြည့်စွာရှိစီပါလာရတယ်ဒါကတော့ခေါင်းစင်းနိုင်ရှိရတယ်ကျန်ပါရတော့စီတူပါစီချိုပါရှိပါကျွန်တော်ကလည်းလာရကူတော့စိုးနေတယ
်လက်ရှိပုံနေကျွန်းမြို့ပေါ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေလုံခြုံရေးယူထားသလိုတဲအိမ်ဝင်တဲအိမ်ထွက်ဆစ်ဆင်းနေတာတွေကြောင့်ဒေသခံတချို့လည်းထွက်ပြေးတိမ်းရှောင်နေရပါတယ်တနင်္ဂနွေနေ့ညနေပိုင်းကဒေသခံတွေကိုမစိုးရိမ်ဖို့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကစစ်ကောင်စီတပ်ဖွဲ့ဝင်တဦးကိုဖမ်းဆီးသွားတာကြောင့်သူတို့အနေနဲ့အခုလိုဆစ်ဆင်းနေရတာဖြစ်တယ်လို့မြို့ပေါ်ရက်ကွက်တွေမှာအတန်ကျက်ဆက်နဲ့ကြီးညာတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းအခုလိုစစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်အပြည့်အစုံနဲ့ဆစ်ဆင်းနေတာကြောင့်စိုးရိမ်ထိတ်လန့်နေရတယ်လို့လည်းပုံနေကျွန်းဒေသခံကပြောပါတယ်
။စစ်မြေပြင်တစ်ခုကိုရောက်နေတယ်လို့ပဲခံစားနေရတယ်ကျွန်တော်တို့
။စီရီတင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့ထိတ်တိုက်တွေ့တာတွေရှိနေပြီးနှစ်ဖက်ညှိနှိုင်းလို့မရတဲ့အခြေအနေရှိတယ်လို့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့ဘက်ကပြောဆိုထားတာရှိပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအင်အားတိုးမြင့်တာတွေလုံခြုံရေးတင်းကျပ်စစ်ဆေးတာတွေရှိနေပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကိုဖမ်းဆီးတာတွေလည်းရှိနေပါတယ်။တဖက်မှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင်ဖွဲ့အေအေကဖမ်းဆီးတာတွေရှိပါတယ်။စစ်ကောင်စီဘက်ကရခိုင်ပြည်သူတွေနဲ့အေအေအဖွဲ့ဝင်တွေကိုဖမ်းဆီးနေတာကြောင့်ရခိုင်လက်နက်ကိုင်တပ်အေအေအနေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဖမ်းဆီးရတာဖြစ်ပြီးဖမ်းဆီးထားတဲ့အေအေတပ်ဖွဲ့ဝင်တွေပြည်သူတွေကိုလွတ်ပေးမှဖမ်းထားတဲ့စစ်ကောင်စီတပ်သားတွေကိုပြန်လွတ်ပေးမယ်လို့လည်းပြီးခဲ့တဲ့ရက်ပိုင်းသတင်းစာရှင်းလင်းပွဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကပြောဆိုထားပါတယ်ရှင်
။ဖကံဘက်ကလူသတ်မှုသတင်းဆောင်မတပုတ်ကိုတင်ပြပေးလိုပါတယ်။ကချင်ပြည်နယ်ဖကံမြို့နယ်မှာတနက်ထံရနဲ့တေဆုံးနေတဲ့အမျိုးသား၃ဦးရဲ့ရုပ်အလောင်းကိုဇွန်လ20ရက်တနင်္လာနေ့မနေ့အစောပိုင်းမှာဒေသခံတွေတွေ့ခဲ့ပါတယ်။ဘာအတွက်ကြောင့်သူတို့ကိုဘသူကတပ်ဖြတ်ခဲ့တယ်လဲဆိုတာတော့မသိရသေးပါဘူး။မကြာခဏဆိုသလိုတနက်နယ်ပြစ်ခတ်တပ်ဖြတ်ခံရတဲ့ဖကံမြို့နယ်ရဲ့မြေပြင်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားပါတယ်။ကိုရဲမွန်ပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဖကံမြို့နယ်ကမော်စီစာနဲ့လုံငင်းကျေးရွာအဆက်နာမှာလက်နောက်ပြန်ကျိုးတုပ်ပြီးဥကောင်းကိုတနက်နယ်ပြစ်တက်ခံထားရတဲ့အမျိုးသား၃ဦးရုပ်အလောင်းကိုဇွန်လ20ရက်မနေ့အစောပိုင်းမှာတွေ့ရှိခဲ့တယ်လို့ဒေသခံသူကပြောပါတယ်
။တက်ခံတဲ့လူတွေကတော့တောမုံကလည်းပါတယ်ကျွန်တော်တို့ဒီလုံချင်းအထက်ပိုင်းဆိုင်းရာရွာတိကလည်းပါတယ်။နောက်တူဦးကတော့ဒီလုံချင်းပတ်လည်ရပဲခင်ဗျ။အဲ့ဒါကြီးပေါ့နော်။တူဦးကတော့အသက်50ဝန်းကျင်တူဦးကတော့30ဝန်းကျင်ပေါ့။25ဝန်းကျင်35ဝန်းကျင်အဲ့ဒီတော့လေးပေါ့နော်။အဲ့ကောက်ကွေးရှိလမ်းကြားလေးမှာလောလောဆယ်ကတော့ဒီအလောင်းကြီးတော့ကျွန်တော်တို့ကပါဖက်ကရင်ကိုရုံမှာထားထားတယ်လို့ကြားတယ်
။တနက်နေ့ပြစ်တက်ခံထားရတဲ့ဒီအမျိုးသား၃ဦးဟာစစ်ကောင်စီကိုတရင်ပင်းနေသူတွေဖြစ်တယ်လို့ဆွဆွဲပြောဆိုကြတာရှိနေပြီးဒါနဲ့ပတ်သက်လို့အတည်ပြုနိုင်တာမရှိသေးပါဘူး။ဖက်ကန်ဒေသမှာစစ်အာဏာသိမ်းပြီးချိန်ကစလို့ကျူးလွန်သူမပေါ်ဘဲအသက်ခံရတာတွေကခက်စိတ်စိတ်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အသက်ခံရသူအများစုကိုလည်းစစ်ကောင်စီတရင်ပေးနေသူတွေလို့အတိမပြုနိုင်ပဲဆွဆွဲပြောဆိုကြရရှိနေတယ်လို့ဒေသခံသူကပြောပါတယ်
။ဒီဖက်ကန်ဒေတာမှာတော့အာဏာမသိခြင်းနဲ့လူတက်မှုတော့ဖြစ်နေကြတာပဲ။ဒီလိုဖြစ်တဲ့အဖွဲ့အစည်းလုပ်တယ်၊ဗာကြောင့်မလုပ်တယ်ဆိုတာကလည်းကျွန်တော်တို့ကိုတအားမပြောနိုင်တဲ့စိတ်ဆိုင်ရောအများကြီးရပါဘူး။စစ်နဲ့များတက်ဆိုင်လာလားဒီလိုရေးကြောက်မှုလားအဲ့ဒါတော့ရှိပါဦးနော်။အခုလောလောဆယ်ကတော့သူ့အဖွဲ့ကိုယ့်အဖွဲ့မကြည့်ကလန်ကလန်လို့ပြောကြတာပဲလေ။ခုခုစက်ကနေဆိုတော့တမယ်ဆက်မယ်ဆိုတဲ့အနေအထားကြတော့အလုံးစုံပြတ်တုံးရေးဥပဒေနဲ့အနေအထားရှိလို့နော်ဖြစ်နိုင်တော့သူနဲ့သူဖြစ်ရှင်းလာတော့နိုင်ငံရေးအရာတွေဒီစပွဲမှာဖြစ်ရှင်းတဲ့တတ်တာချက်တာကိုကျွန်တော်တို့တတ်နိုင်တော့ရှော့မယ်ဆိုတော့ဖက်ကန်ဒေတာမှမဟုတ်ပါဘူး။ဒါနဲ့အနေအထားရလဲအဲ့လိုဖြစ်မယ်ဆိုတော့ပို့ပြီးတော့ကောင်းတာပဲ။ခုလက်ရှိကတော့အတီးဖြစ်နေတည်တဲ့သူတွေတချို့တော့ပြည့်ရတဲ့အတိုင်းနည်းနည်းဟောဖြစ်ပြီးဆိုရင်ဒီကောင်တလန်မယ်ဆိုတဲ့အားဖြင့်တချို့ဆိုမဆုံးကြမမေးညာခဲ့တဲ့တတ်ဖြတ်ခံတဲ့ဟာလည်းအများကြီးရတယ်
ဖကံမြို့နယ်မှာအခုလိုတနက်နေ့ပြစ်တက်တာတွေကမကြာခဏဆိုသလိုဖြစ်နေပြီးဘယ်အဖွဲ့ကကျူးလွန်နေဆိုတာကိုလည်းအတိအကျမသိရဘူးလို့ဒေသခံသူကပြောပါတယ်
။လောလောဆယ်တော့ဖကံမြေတဲ့အနေကတော့မကွေးတို့၊စကိုင်းတို့အဲ့လောက်ဆိုတော့မတိုးတော့ဘူးလို့ဖြစ်လာတာ။ဒီမှာတော့ဖြစ်တာတော့ဖြစ်နေတာပေါ့။အဲကလမှာတစ်ခါတလေလေတမုံကတစ်လောင်းလို့မဟုတ်နှစ်လောင်းသုံးလောင်းအဲ့လိုဖြစ်နေတာတော့ရှိတယ်။ဖြစ်နေတာဆိုတာကလက်ရှိဒီအာဏာမသိခင်ကဒီလိုလူတမုံကတစ်မှမှပဏ္ဏမှုတော်လက်ချွေလို့ရတယ်အခုကျတော့ဒီကလာမှာဘယ်လောက်လဲနည်းနည်းခတ်သိသိဖြစ်လာတော့နည်းနည်းတော့သူစားမှုတော့ရှိရပါဘူးလက်နဲ့ကင်ရင်စက်ဖက်ကလည်းလောလောဆယ်ကတော့တစ်ဖက်တည်းရှိတာမဟုတ်ဘူးလေ၄ဖက်၅ဖက်လောက်ရှိနေတဲ့ခါကျတော့တစ်ခုခုလုပ်ရင်ဒီဒီကကတစ်နှက်နဲ့ပတ်သက်လာရင်ဟိုအမှုမှန်ပေါ်ထုတ်ဖို့ကလည်းအရန်ခဲရင်လုံးနဲ့အမိအားမှရှိတဲ့ခါကျတော့ဘယ်တော့မှတော့
ကျွန်တော်တို့မရဘူး။ဟောတအပ်ပြောလို့မရဘူးနော်။အဲဆက်ကတော့တယ်ပြီးဒီတိုင်းနဲ့ကြီးွားကြတာပါပဲ။ကချင်ပြည်နယ်ဖားကန်မြို့နယ်မှာအာဏာသိမ်းပြီးနောက်ပိုင်းရရွာအုပ်ချုပ်ရေးမှုတွေနဲ့စစ်ကောင်စီကိုတရင်ပေးနေတဲ့ဒလန်လို့ဆွဆွဲခံရတဲ့သူတွေမကြာခဏတပ်ဖြတ်ခံနေရတာပါ။ဖားကန်မြို့နယ်စစ်အောင်ကြီးရဲ့အုပ်စုအစုံမှာအမျိုးသားလေးဦးကိုလက်နောက်ပြန်ကျူးတုပ်ပြီးဦးကောင်းကိုတ
ကိုရဲမွန်တင်ပြပေးခဲ့တာပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေပြီးခဲ့တဲ့ရက်ပိုင်းအတွင်းပညာရေးဝန်ထမ်းတအူးပြန်ပေးဆွဲခံရပြီးသူတို့လွတ်မြောက်ရေးအတွက်ဘင်္ဂလားဒေ့ရှ်ငွေချေတာကာ
3000ပြီးတော့ဒီပြန်ပေးဆွဲခံရသူတွေကိုရှာပွေတဲ့လုပ်ငန်းစီမှာလည်းပြစ်ခတ်တိုက်ခိုက်ခံရပြီးဒေသခံတအူးထိခိုက်ဒဏ်ရာရထားပါတယ်။ရန်ကုန်ကပြစ်ပို့လာတဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပေးထားပါတယ်ရှင်။ရခိုင်ပြည်နယ်မောင်းနှုံမြို့နယ်မြောက်ပိုင်းတောင်ပြိုလက်ဝဲနဲ့သင်္ဘောလာကျေးရွာမှာတောင်ဝန်ထမ်းဆောင်နေတဲ့မူလာရန်ကျောင်းဥပ္ပိုလ်ဝင်းနဲ့လက်ထောက်မူလာရန်များဆ ီအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြောခွင့်ရဦးလာသိန်းအခုလိုရှင်းပြပါတယ်
။ကျွန်တော်မသိချင်ဘူးကြာအဲ့ဒါကိုရဲလို့နေရတာ။မင်းမရှိပညာရေးရလူတွေမကြည့်ပါလား
။ပြန်ပြီးဆွဲခံရပြီးနောက်နေကြားသောတပ်ဖွဲ့နဲ့ဒေသခံတွေစုပေါင်းပြီးရှာဖွေရေးလုပ်ငန်းတွေ၃ရက်ဆက်တိုက်လုပ်ဆောင်ခဲ့ကြောင်းနဲ့မင်းကရှာဖွေရေးလုပ်နေချိန်မှာတနတ်နဲ့ပြစ်ခတ်တိုက်ခိုက်ခံရပြီးဒေသခံတို့တိကြိုက်တန်ရာရထားတယ်လို့ကူညီရှာဖွေရေးအဖွဲ့ထဲမှာပါတဲ့နသာတော်ဆရာတော်ကမိတ်ကြားပါတယ်
။ကိုလိုက၃ရက်ဆက်တိုက်ကိုခြာလိုက်တယ်။သူကဆရာမကြီးရဲ့ငွေရေးကြီးရင်းနဲ့အဲ့လိုမျိုးအပြည့်ယူတော့ဒီပညာရေးဌာနကလုံးနေတဲ့အတွက်ဖုန်းဖုန်းတို့ကအဲ့ဒီရှာဖွေရေးကိစ္စကိုတော့ဒီနေ့ရိုက်တက်လိုက်ပါတယ်။သူဒီဖွစ်စ်ဆိုရလေဖုန်းဖုန်းတို့မသိဘူးကြက်။မုစလင်လို့ယူဆရပါဘူး။သူတို့တလတ်ကနဲ့ပြောတာမုစလင်ပါပဲဟုတ်ကဲ့။ဖုန်းဖုန်းတို့ဒေသခံတဦးတို့ထိသွားတယ
်။ပြန်ပြီးဆွဲခံထားရတဲ့ဆရာနဲ့ဆရာမကြီးရဲ့တယ်လီဖုန်းနဲ့ပြန်ပြီးဆွဲသွားတဲ့အဖွဲ့ကပြီးခဲ့တဲ့ရက်ကပြန်လည်ဆက်သွယ်လာလို့ဆရာတော်ကမိကြပါတယ်။ပြန်ပြီးဆွဲတဲ့အဖွဲ့ကဘယ်အဖွဲ့စည်းလဲဆိုတာအခုချိန်ထိတည်တည်ကြည်ကြာမသိရသေးပေမဲ့သူတို့ဆက်သွယ်လာတဲ့အချိန်မှာမွတ်စလင်စကားနဲ့ပြောလာတာကြောင့်မွတ်စလင်အဖွဲ့လို့ယူဆရကြောင်းဆရာတော်ကမိပါတယ်။ဒီပညာရေးဝန်ထမ်းတို့အုပ်ကိုပြန်လည်ရရှိဖို့မြန်မာကျပ်ငွေ3,000နဲ့ညီမျှတဲ့ဘင်္ဂလားဒေ့ရှ်ငွေတာကာ3,500ပေးရင်ပြန်လှုပ်ပေးမယ်လို့ပြန်ပြီးဆွဲရတဲ့အဖွဲ့ကပြောလာတာကြောင့်လက်ရှိအချိန်မှာခရိုင်စီမံအုပ်ချုပ်ရေးအဖွဲ့မြို့နယ်ပညာရေးမှူးရုံးနဲ့မိသားစုဝင်တွေစုပေါင်းပြီးငွေကြေးလွှဲပေးနေရတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဥပထွေးစင်ကပြောပါတယ်
။ဒီအရင်နေရာကားတော့ပိုက်ဆံတွေတွေ့ရပြီပေါ့နော်။ဒီနေ့လေးပဲပိုက်ဆံတွေတွေ့ဖို့မိသားစုနှစ်ယောက်ပေါ့နော်။မိသားစုတွေအဲ့ဒီဆရာရဲ့ဆွေမျိုးဖြစ်တဲ့နောက်ဟိုဆရာမရဲ့မင်းသူတို့ကတော့အဲ့ဒီမှာခရိုင်အုပ်ချုပ်ရေးမှူးရုံးမှာပေါ့နော်။ဒီမှာပိုက်ဆံတွေ့ဖို့အစီအစဉ်နေတယ်ပေါ့နော်ဒီနေ့ဟုတ်ကဲ့ပါ။ဒီကတိတာကာတာ350လို့ပြောပါတယ်ဒီတာကာ350ကကျွန်တော်တို့မြန်မာငွေ3,000နဲ့ညီညာတယ်လို့တော့ပြောတာပေါ့နော်ဒီဖွေးလေးဆိုတာလေတိတိပေါပေါမပြောဘူးသူတို့ဓမ္မရာပုံစံမျိုးလေးမျိုးတွေပြောတာလေလို့တော့ပြောတာပေါ့နော
်ပညာရေးဝန်ထမ်းနှစ်ဦးကိုအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုတယ်လို့ပြည်내ပညာရေးမှူးကပြောပါတယ်ဒီလိုပြန်ပေးဆွဲပြီးငွေကြေးနဲ့ပြန်ရွေးခိုင်းတာတွေငွေကြေးနဲ့မရွေးနိုင်တဲ့သူတွေကိုတတ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေအဲ့ဒီဒေသမှာမကြာခဏဖြစ်ပွားနေပြီးလုံးုံမှုမရှိဘူးလို့နသာရောင်ဆရာတော်ကမိကြပါတယ
်။ပညာရေးဝန်ထမ်းကတော့ပထမဆုံးသမန်ဒီကိုအရက်ဖတ်တယ်လို့မကြအဲ့လိုမျိုးပြန်ပူးစိတ်ခါရတယ်။ငါချာတာတော့ဟင်းချာတာတော့တိုးတောင်မှသိခုတ်တာတော့ဝါခုတ်တာတော့အဲ့လိုမျိုးတော့မကြအစွတ်ခံရတယ်။ပိတ်ဆံနဲ့ရွေးတယ်ပိတ်ဆံနဲ့မရွေးနိုင်ဘူးတော့ကူညီထောက်ပံ့လို့မရဆိုတော့အဲ့ဒီကောင်ကဖိုက်ပစ်တာပဲအဲ့လိုမျိုးရှိပါတယ
်။စီးရီးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေမကြခဏဖမ်းဆီးခံရတာတွေအမည်မသိတနက်ကင်တွေရဲ့ပြန်ပြီးဆွဲတာတွေခံနေရပြီးလုံုံရေးအတွက်စိုးရိမ်နေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24/50 လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click
ခလုတ်တကျနှစ်ယုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘေကျင်းဒေနီယာကပဲဖြစ်ဖြစ်ဗီအိုအေဖလက်စ်အပလီကေးရှင်းကိုဒေါင်းလုဒ်ရယူပါ။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်ဗီအိုအေအမေရိကန်အတန်ရဲ့2024ခုနှစ်ဇွန်လ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတုံမီတာ20လေး50 အခုဒုတိယပိုင်းမှာတော့သတင်းတောက်မှတ်စုကိုအရင်ဆုံးနားဆင်ချရမှာဖြစ်ပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါရီပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ချရပါမယ်။အခုတော့ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ကျန်းမာရေးတင်ပြတော့မြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေဟာသိသိသာသာကျဆင်းနေတယ်လို့နိုင်ငံတကာအသံဝင်းကပြောဆိုမှုတွေရှိနေပါတယ်။ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေ၊လုံခြုံရေးအခြေအနေကြောင့်ကြောင်းတက်ဖို့အခက်တွေ့နေတဲ့ကလေးငယ်တွေအပါအဝင်အလွှာဆုံးလူသားအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူ့အခွင့်အရေးဘယ်လိုရုပ်ရွာနေပါသလဲ။ရန်ကုန်ကပေးပို့တ
ကျွန်တော်တို့ကလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါလူခွင့်ရေးမဟာမင်းကြီးမစ်ရှက်ဘတ်ဆလက်ကလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်မှတ်တမ်းတင်နေတယ်လို့လည်းသူကပြောပါတယ်ဆရာနာတင်းမီဂျင်ကဆလို့ဆင်းရဲနွမ်းပါမှုအိုးအိမ်စွန့်ခွာထွက်ပြေးရတာစိုးရတဲ့အကျိုးဆက်တွေကိုခံစားနေကြရ မှာလက်နက်ကန်ပဋိပက္ခတွေကြောင့်အိုအိမ်စွန့်ထွက်ပြေးနေရသူတွေမှာအရေးပေါ်အကူအညီတွေလိုအပ်နေသလိုသူတို့စီနိုင်ငံတကာကပေးမဲ့လူသားချင်းစာနာမှုအကူအညီတွေရောက်နိုင်ဖို့ကလည်းအခုချိန်ထိခက်ခဲနေပါတယ်။ကုလသမဂ္ဂကမ္ဘာစာနာရေးခအစီအစဉ် WFP ကပဋိပက္ခတန်ခံရသူတွေကိုအကူအညီပေးနေပေမဲ့ဖဲခုံမျိုးနဲ့အရှိတ်ချမ်းစီတော့ရောက်မလာသေးဘူးလို့စီမီလော့ရွာကန်ကအခုလိုပြောပါတယ
်ဒီကိစ္စတွေကစင်ပြေတာကျတော့အတော်တော်မှာပဲစကန်ချတယ်လို့ထူပြီးတော့လူမျိုးရတဲ့စာစီတိုက်ရေးကအရင်ကခဲနေတယ်ဗျာဒီလိုဆိုတော့ဒီလေဒီမချင်ရတော့ဒီတော့စီချောင်းကုန်တယ်ကျွန်တော် PRP တို့ဒီရင်းကြီးဒီဖက်တွေကျွန်တော်အဲဆန်ဒီပတ်ပံပြရပါတော့အခုကတော့ထပ်ပံရအတိုင်းတွေကဒီစစ်တော်ရှိနေတယ် WFP ကျတော့ဒီကျွန်တော်တို့ဖက်ကောစီချမ်းမတွေ့ဒီမှာပြင်းရှိနေတဲ့ဒီကတွေ့လာရမြေဒီကတော့တောင်းမှမင်းကတော့ချင်းတန်းပေါ်လေးကျင်ကတော့ချင်းတောင်းနဲ့မိသားစုဒီလိုအရပေါ်တော့ဒီဆိုင်တိုင်းဒီကွန်ထရောက်တွေပေါ်တော့ဒီကွန်ထရောက်တွေလိုအပ်တယ်နောက်ပြီးတော့ဟောင်းလည်းအကြောင်းလိုအပ်တယ်ဗလား
မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်သူဥယျာဟာတက်တန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးရုံးကထုတ်ပြန်ပါတယ်အဲ့ဒီထက်မှာဆရာနာသိမ့်ပြည်နာအိုးအိမ်စွန့်ထွက်ပြေးရသူ9သိန်းနီးပါးလဲပါဝင်နေတယ်လို့ဖော်ပြထားပါတယ်အိုးအိမ်စွန့်ထွက်ပြေးနေရတာနေအိမ်နေမိရှုခံရတာတစားတဲ့စစတက်လာတဲ့ကုံစင်းနှုံးနဲ့စီးပွားရေးမပြေလည်မှုတွေအပြင်နေတတူဝလုံခြုံမှုမရှိတော့တဲ့ဘဝတွေကိုတချို့ကညှိတွားနေကြပါတယ်လက်တွေ့မြေပြင်အခြေအနေတွေကိုပြောပြနိုင်ဖို့ကနောက်ဆက်တွဲလုံခြုံရေးအခြေအနေစိုးရိမ်မှုတွေကြောင့်လဲလွတ်လွတ်လပ်လပ်ဖော်ထုတ်ပြောဆိုခွင့်အခွင့်အရေးတွေဆုံးရှုံးနေပြီလို့မန္တလေးဒေသခံတဦးကပြောပါတယ်အဲ့
ဒီကတော့ကျွန်တော်တို့အရင်ကတာရင်တော့မလုံဆုံးတော့ခံစားရတယ်ဗျာအဲဒါလေးကကျွန်တော်တို့မလုံဆုံးတဲ့ဘဝဖြစ်နေတာပေါ့နော်ပါမန်ကျွန်တော်ရက်တူအရသာပြောတာလက်ရှိနေဒီမှာဒီခံစားနေတယ်ဒီကခုပြောနေတာပြိဿမဟိုဟာလေးတစ်ခုကိုကျွန်တော်တို့ကဟိုဆက်လိုက်ပြီးပြောတာမဟုတ်ဘူးပုံကြီးချက်ပြီးပြောနေတာမဟုတ်ဘူးဒါပေမဲ့အဲ့ဒါကကျွန်တော်တို့ကနောက်ဆက်တွဲမလုံဆုံးရတယ်ပေါ့ဒါကကအလွန်တန်းမကောင်းတဲ့အချက်ပဲ
မြန်မာနိုင်ငံကနေရာအတော်များများမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုသတင်းတောက်တွေနဲ့လူခွင့်ရေးချိုးပေါက်တဲ့သတင်းမျှဝေသူတွေအပေါ်ဖိနှိပ်နေတဲ့အတွက်သတင်းရရှိမှုအပိုင်းအမတန်ထိခိုက်နေတယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။ကာယောဂါနဲ့အာဏာသိမ်းမှုကြောင့်ပြည်တွင်းမှာအလုတ်ကင်ပေါင်း2သိန်းနီးပါးလောက်ဆုံးရှုံးခဲ့ရတယ်လို့ ILO ရဲ့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေဟာစက်မှုဇုံလုပ်ငန်းရှင်တချို့အတွက်အလုတ်သမားအခွင့်အရေးလက်လျူရှုပြီးဥပဒေမဲ့လောက်ရတဲ့ကိုပေါ်ပေါ်တင်တင်ချိုးဖောက်ခွင့်ရနေတဲ့အချိန်ဖြစ်တယ်လို့မြန်မာနိုင်ငံအထွေထွေအလုတ်သမားတမကများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်ကပြောပါတယ်
ကမင်းနေကြလို့ရှင်ရင်းနေကောင်းကောင်းကတေးရမယ်အခြားသောအတုခံစားပေးလို့တေးရမယ်ပေါ့နော်အဲ့တော့သူတို့ကကမင်းနေတပါးလေးအကြောင်းမျိုးမျိုးပြပြီးတော့ဥပဒေနဲ့ချက်ချင်းမပြဲဖြတ်တော်မျိုးတွေရှိတယ်လို့သိနေပြီးဖြစ်အောင်လုပ်ခဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလိုတမားတွေကလေးစားကြည့်ပြန်တော့ဝင်ရောက်လာတဲ့ပုံစံမျိုးတွေဒီပေါ်ပေါ်နဲ့ဆိုင်ကျင်လို့ခိုင်းနေချက်ချင်းမပြဲချက်ချင်းဒီလို
Siana Tempi no Pima, Pupi Chas in Lagabare, Nemanangama Siana Tempi no Pai, Padailu Laquin, Pupi Chas in Torello, American Nangajai, Tanaye, Natana Setacuni, Nanga, Badailu Laquin, Sin Kazama, Popia Tabare. Natanta Sashikuni, Pozibo Chega, Ubrima, Nangandara in Lula Sa, Goga Winshipi, Badai Yungi Mupo, Soga Pio Surane, Ati Pechinugo, Danya Tabi Mele, Badai Queja, Kanta Muri, Neku Murigaro, Shinizelo, Popiavare. Siana Tempi now by Chesikangare at Lune Injede Epien, Badai Sa Urele, Tea Nibala Shibare, Kuladamaga, Puet Sidene, Lukun Ye, Puede, a Chelego, Gokatare. Asha Catalay attendo mia the denloa, UCA Topian Jema, Kriya Badawin Miazu Nitine, Chimpin at the Kudamare, Badaye Sau, Chosen Nakula, Misho Kayarelu, Popia Tabare, Kriya Badaye, Gonzan to Ugaro, Koyongia, Gogwe Winshida and Nitaha, Akuchema, Miaji, Qua Chatuarelu, Piobare. ကျော်ရှင်မှုကမရှိတဲ့လောက်ပဲခံစားမြင့်ပါတယ်ပေါ့အဲဆိုတော့အမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွေနေရတာကျွန်တော်အပေါ်ကြပြီဥယျာဉ်ကျင်တော်ယုံကြည်ဝတ်တော်ဝတ်ပြုတယ်ဒါပေမဲ့အရေလိုမျိုးတော့မဟုတ်အမြဲကွာခပါပဲပေါ့ပြည်တွင်းကလူခွင့်ရေးချိုးဖောက်ခံရတဲ့အထက်မှာကလေးငယ်တွေနဲ့ပါဝင်နေပါတယ်ဒီကြက်ရဲ့ရပိုင်းကလုခဲ့တဲ့ကလေးလုတာပပြောက်ရေးပြင်ဆင်မအချိန်ညီလ ကလေးရောက်မှာတယောက်ကကလေးလုတ်သားဖြစ်နေတာပါစီရေးပฏิပက္ခဖြစ်နေတဲ့နေရာကကလေးတွေဆိုရင်ပညာသင်နိုင်တဲ့အခွင့်အရေးကပိုနည်းလာပြီးအလုံးလုံးနိုင်ရကြည်ပုံများလာနိုင်တယ်လို့အယလူကပြောပါတယ်ဆရာနာသိမ့်ပြီးတဲ့နောက်တနင်္ဂနွေလုံးမှာလုံချိုရေးစိုးရိမ်စရာဖြစ်ခဲ့ပြီးစာတင်ကြောင်းအများပြားလဲပိတ်ထားရပါတယ်အေယဝရီတိုင်းမှာတော့ဒီရဲ့ပိုင်းအတွင်းကောက်ယူထားတဲ့စီးရင်အရာဆိုရင်မနစ်ကတ အခွင့်အရေးများဆိုင်ရာကော်မတီကဥအောင်စောဦးကပြောပါတယ
်ဒီကလေးတွေကတချိန်တန်ကြောက်လို့ရှိရင်လုပ်ငန်းခွင့်ကိုဝင်ရတဲ့အခါကြောက်လို့ရှိရင်သူတို့ရဲ့စိတ်တွေကဟိုပါဒီလေဖြစ်နိုင်ကြီးရှိသွားတာပေါ့နော်ဟိုမေတ္တာချက်တွေရှိတာပေါ့ဟိုအားကြပါတယ်ဒါပေမဲ့စိုးရိမ်ပူပန်မှုဓာတ်ရက်ကလည်းကလေးတွေရဲ့အဆင်ပြေဆုံးဆုံးအောင်လို့တောင်းအပ်နေကြတာပြည်ရ
2021ခုနှစ်ကနေအခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး260လောက်တိုက်ခတ်ခံရပြီးတကယ့်အရေးအတွက်ကဒီတဲ့ပုံများနိုင်တယ်လို့ Save the Children အဖွဲ့ကပြောပါတယ်တချို့ဖြစ်စဉ်တွေမှာဆိုရင်ကလေးတွေသွားဖို့ကျောင်းတောင်မရှိတော့ပါဘူးဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအရွယ်ဆုံးလူတန်းစားအလွာအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းနဲ့လူခွင့်ရေးလှုပ်ရှားသူတွေအပါအဝင်ကာယကံရှင်တွေကပြောပြထားတဲ့အကြောင်းတွေကိုဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ
ရင်တော့မှတ်စုအစီအစဉ်ကိုပြောပြပေးခဲ့တာဖြစ်ပါလေရှင်ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတွေ့ချက်ထုတ်လွှင့်ပေးနေတာပါဒါအပြင်အသံလွှင့်ချိန်နဲ့တပြိုင်တည်းချင်းမှာပဲကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်တည်းချင်းတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ပဲကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook ဆက်မျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလေရှင်အခုတော့သတင်းပတ်ဆင်ခဏတွေကိုဆက်လက်တင်ပြပေးပါမယ်အခုအရင်ဆုံးအပတ်စဉ်စီးပွားရေးအစီအစဉ်ကိုနှာစင်ချရမှာပါကဇက်စတန်နိုင်ငံမှာလူဦးရေရဲ့အနည်းဆုံး၄ပုံတပုံဟာချွတ်ချုံကျဆင်းရဲမွဲတည်တဲ့အခြေအနေကိုရောက်ရှိနေပါတယ်။အလုံးမရှိတာနဲ့လက်တလုံးငွေကြေးဖောင်းပွာတာကြောင့်အခြေအနေကိုပိုပြီးတော့ဆိုးရွားစေပါတယ်။ AP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ခါနဲ့မန်ဘတ်ခါနော့ဟာကဇက်စတန်ရဲ့မြို့တော်ဘီရှ်ကက်ဆင်ကြေးဘုံမှာနေပါတယ်။အမြဲတမ်းအလုံးမရှိတဲ့သူ့အနေနဲ့သူ့ဇနီးနဲ့ကလေးသုံးယောက်နောက်ကလေးထိန်းနေရတဲ့သူ့ညီမကိုပါတာဝန်ယူထားရတာပါ
Against a mistake
မိမကောင်းတဲ့သားကိုစောင့်ရှောက်နေရတဲ့အတွက်
မိမကအလုံးမလုံးနိုင်ပါဘူးဆရာဝန်ရဲ့အချိုးညွှန်ကြားချက်အရသားကအချိန်မှန်အစားစားဖို့လိုအပ်ပြီးတရက်ကိုဆေးကလည်း၅ချိန်ထိုးရပါတယ်အစားစားပြီးတဲ့ဆေးထိုးရပါတယ်သားကိုစောင့်ရှောက်ဖို့လိုနေတာကြောင့်မိမကအလုံးမလုံးနိုင်တာပါကျွန်တော်တယောက်တည်းပဲအလုံးလုံးနိုင်ပါတယ်မန်ဘတ်ကနော်အနေနဲ့အင်္ဂါခါကလေးဆန်ငါထော်လာလောက်ပြရပြီးကျန်တာကတော့အစားအသောက်နဲ့ဆေးဖို့ဖြစ်ပါတယ်
အလောက်ကလည်းနေတိုင်းရှာလို့မရပဲဝင်ငွေကလည်းမတိကြပါဘူးတရက်ကိုစေတော်လာလောက်ရမယ်အလုပ်ရှာပါတယ်တခါတလေတော့9ဒေါ်လာလောက်ပဲရပါတယ်ကပ်ရိုးကမတန်ခင်ကတည်းကဒီလောက်ရနေတာပါအချိန်တွေကအတူတူပါပဲဒါပေမဲ့လည်းအခုကတော့ငွေကြေးပို့ပြီးကြက်တဲလာပါတယ်
အခုလက်ရှိမှာတော့ကျွန်တော်တိတ်ကိုအခက်အခဲတွေ့နေပါတယ်။ဒါကကျန်းမာရေးမကောင်းတာကြောက်ပါ။အခုဆိုဈေးတွေကတိတ်ပြီးကြီးလာတော့သူ့အတွက်ဆေးဝယ်ဖို့မတတ်နိုင်ပါဘူး။ဥပမာပြောရရင်ဒါအတွက်ဆေးဝယ်မယ်ဆိုရင်မိမအတွက်လစဉ်ဆေးထုတ်ဖို့ဆေးမဝယ်နိုင်တော့ပါဘူး။မိမအတွက်ဆေးဝယ်မယ်ဆိုရင်ဒါအတွက်ဆေးဝယ်ဖို့မလုံလောက်တော့ပါဘူး။အမျိုးသားစီးရင်ကော်မတီရဲ့2020ပြည့်နှစ်စီ
ကာဇက်စတန်မှာစီးရဲမွေးတည်မှုကသုံးဆယ်ငါးရာခိုင်နှုန်းကနေသုံးဆယ်ရှစ်ရာခိုင်နှုန်းထိတိုးလာနိုင်တယ်လို့ကမ္ဘာပံကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဒီစီးရင်တွင်မှာစီးရဲမွေးတည်မှုတတ်မှတ်ချက်ကိုလူတအူးတနည်းဝင်ငွေကာဇက်စတန်ငွေချေ
96,000 ရာကုလသမဂ္ဂအထူးကိုယ်စားလှယ်အိုလီဗာဒီရှတ်တာကပြောပါတယ်။ဒီဖြစ်ကြည့်ကြည့်လစ်စတစ်မက်ဂျာပေါ်ပတီစီးရဲမွေးတည်မှုကိုလက်တွေ့ကြအောင်တိုင်းတာမယ်ဆိုရင်တော့လူတအူးချင်းရဲ့အခြေခံလိုအပ်ချက်တွေပြည့်မီရေးအတွက်တစ်လကို
63%မှုကိုအပြစ်ဖို့ချပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့သူတို့ဝင်ငွေရဲ့73%ရာခိုင်နှုန်းကနေ16%ရာခိုင်နှုန်းလောက်ကိုစားနပ်ရိက္ခဝယ်ယူကြကြောင်းကာဇက်စတန်ပြည်သူတွေကတော့ဝင်ငွေရဲ့အနည်းဆုံး80%ရာခိုင်နှုန်းလောက်ကိုအစားအသောက်အတွက်သုံးနေကြရတယ်လို့လဲကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ်။
ကာဇက်စတန်အစိုးရရဲ့အလုပ်သမားလူမှုဖူလုံရေးနဲ့ရွှေပြောင်းမှုဆိုင်ရာဝန်ကြီးဌာနကခန်းစားခွင့်ဆိုင်ရာဌာနအကြီးအကဲမက်စ်ကက်ဘက်ကနက်ရှက်ကအခုလိုပြောပါတယ်။အမစီဝန်ရှိရင်နီစတာရှိမှာဝန်ကြီးဌာနရဲ့လာစဉ်လူမှုထောက်ပံ့ခြင်းနဲ့ကလေးခန်းစားခွင့်ရယူနေတဲ့မိသားစုကလေးသိန်းခွဲကျော်လောက်ရှိပါတယ်။
ဒီပြင်ကိုကလေးခန်းစားခွင့်ရယူနေတဲ့မိသားစုကသိန်း6000လောက်ရှိပါတယ်။မြို့တော်မှာအမျိုးသမီးများရဲ့ပြည်ထနာများဖြည့်ရှင်ရေးအတွက်စင်တာတစ်ခုကိုလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲအစိုးရကဖွင့်လှစ်ပါတယ်။
မြို့သမီးတွေရှိပါတယ်တဲ့သူတို့အတွက်ထောက်ထားဆက်ရွက်စတန်းတွေရရှိရေးကလေးမွေးစင်းတဲ့နိုင်ငံကူးလက်မှတ်တွေရရှိရေးအတွက်ကူညီပေးနေတာပါတဲ့ကလေးတွေကိုလူမှုဆောင်ရှားရေးအကြောင်းတွေမှာဝန်ထမ်းအောင်လဲစူးစမ်းပေးနေပြီးဒီလိုလုပ်ပေးခြင်းအပြင်သူတို့အနေနဲ့အလုပ်ရှာဖို့အခွင့်အလမ်းရသွားစေပါတယ်
အလုသမားနဲ့လူမှုဝန်ထမ်းဝန်ကြီးဌာနလက်အောက်မှာအခမဲ့တင်နန်းတွေရှိနေပြီးအမျိုးသမီးတွေတက်ရောက်တင်ကြားနိုင်တယ်အလုရှာနိုင်တယ်လို့ပြောသွားတာပါမြို့တော် Beach Camp မှာနေတဲ့အသက်30လေးနှစ်အရွယ်မီရီစာတီဘာကာဆိုဘာကတော့သူမရဲ့ကလေးရှိဦးအတွက်ကလေးထောက်ပံ့ခြင်းရရှိပြီးနှလုံးရောဂါရှိတဲ့သမီးတယောက်အတွက်ဒေါ်လာ100ရပါတယ် ဒါပေမဲ့လည်းငွေချေးဖောင်းပွားမှုကြောင့်လူမှုထောက်ပံ့ခြင်းကမလုံလောက်တော့ပါဘူး။သူမရဲ့ခင်ပွန်းဖြစ်သူကစောက်လို့ရေလုပ်ငန်းမှာအလုပ်လုပ်ပေမဲ့အမြဲတမ်းအလုပ်မဟုတ်တဲ့အတွက်စောင်းတွင်းရောက်ရင်အလုပ်မရှိတော့ပါဘူး။ဟောင်းကပ်ကနော့ဂျက်စလေကိုရင်ဂျလေဂျက်ဂျာရှာတဲ့မြတ်ကအစားအသောက်လောက်ပဲဝယ်လို့ရပါတယ်။အခုဆိုရင်စားတော့ကုန်အလုံးက30ကျပ်ရှိပါတယ်တဲ့။
အလုံးမရှိတာကပြဿနာရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှက်တာကပြောပါတယ
် The reactions of the government
ရွေးကောင်းလူငယ်တွေရုရှားနဲ့ကာဇက်စတန်တွင်ရွှေ့ပြောင်းမှုနဲ့ UK တောင်ကိုရီးယားဒါမှမဟုတ်လဲဂျပန်နိုင်ငံတွေကိုရွှေ့ပြောင်းမှုတွေတိုးလာနေတဲ့ကိစ္စကိုအလေးပေးအားပေးဆောင်ရွက်တဲ့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကရေတိုးဖြည့်ရှင်းချက်ဖြစ်နေပါတယ်ဒါကနိုင်ငံအတွက်ရေရှည်ဖွံ့ဖြိုးမှုမဟာဗျူဟာမဟုတ်ပါဘူးနိုင်ငံတွင်းမှာဆင်းရဲမွဲတေမှုကိုရှော့ချနိုင်ရဲ့အတွက်လူသားအရင်းမြစ်တွေကိုပြပတင်ဖို့ပြီးနိုင်ငံတွင်းကိုငွေလွှဲပေးရေးဆိုတာကိုရေရှည်ဆက်လုပ်လို့မရနိုင်ပါဘူးပြည်တွင်းစီးပွားရေးမှာအလုတ်အကန့်အခွင့်အလမ်းတွေဖန်တီးပေးရမှာပ
ါဒေါ်ရရှင်တို့ခုနားဆင်နေကြရနားဆင်ခဲ့ကြရတဲ့စီးပွားရေးအစီအစဉ်ကိုတော့အပတ်စဉ်ကျမစီစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရမှာပါအီတလီမှာ89 AD တုန်းကမီးတောင်ပေါက်ပြီးချော်ရည်တွေဖုံးသွားတဲ့ပွန်ပီမြို့ဟောင်းကြီးကိုနောက်ဆုံးပေါ်နှီးပညာတွေတုံပြီးထိမ့်သိမ့်နေပါတယ်။တချိန်ကပျောက်ကွယ်သွားတဲ့မြို့ဟောင်းကြီးကိုခေတ်သစ်နှီးပညာတွေနဲ့ရေရှည်ထိမ့်သိမ့်ထနိုင်ဖို့ကြိုးစားနေကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ကျော်မခေ 89AD တုန်းက Fastivious မိတောင်ကြီးပေါက်လို့တမျိုးလုံးချော်ရည်ဖုံးသွားခဲ့တဲ့ပွန်ပေမြို့ကြီးကိုဒီနေ့ထိပြန်လည်တူးဖော်ချခွေရည်တွေလုပ်နေတယ်လို့တူးဖော်ထားတဲ့နေရာတွေကိုဆက်လက်ထိန်းသိမ်းနိုင်ဖို့လဲအီတလီတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းကြီးတွေကလူဝင်မှုခက်ခဲတဲ့မြေအောက်နေရာတွေရဲ့အခြေအနေကိုဆက်ရုပ်နဲ့စောင့်ကြည့်လေ့လာနေတယ်လို့ကောင်းငင်ကနေလဲမောင်းသူမဲ့ drone ရင်တုံးပြီးတော့လေ့လာမှတ်တမ်းတင်နေပါတယ်။အစအဦးကြီးတွေရဲ့ကြံ့ခိုင်မှုလုံခြုံမှုကိုစောင့်ကြည့်လေ့လာနိုင်ဖို့အတွက်နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ Sport ဆိုတဲ့ဆက်ရုပ်ခွေးနဲ့စမ်းတက်နေတာပါ American အခြေစား Boston Dynamics ကုမ္ပဏီကပြုလုပ်တဲ့ Sport ခွေးဆက်ရုပ်မှာသုံးဘက်မြင်ပုံတွေရိုက်ကူးမှတ်တမ်းတင်နိုင်တဲ့ Laser Scanner တွေတက်ထားပြီးတော့လူတွေတော်ယုံသွားဖို့မလွယ်တဲ့နေရာတွေကိုသွားနိုင်မှတ်တမ်းတင်နိုင်ပါတယ်အဲဒါကြောင့်အင်မတန်ချင်းမြောင်းသိနေတဲ့နေရာတွေရေအောက်လှိုင်ကူတွေတဲ့အထီကိုခွေးဆက်ရုပ်သွားပြီးတော့ပတ်ဝန်းကျင်အနေထားတွေကိုမှတ်တမ်းတင်ပေးနိုင်ပါတယ်။ဒူးဖော်ရေးပြုပြင်ထိန်းသိမ်းရေးတွေအတွက်တိတ်ကိုအသုံးဝင်တဲ့နောက်ဆုံးပေါ်နည်းပညာဖြစ်တယ်လို့ခွေးဆက်ရုပ်ဖန်တီးသူတွေကပြောပါတယ်။
che uno scanner in grado di acquisire mentre il robot percorre il
suo tuo area di shop ma tu ko ma tat thare tong pat mye laser scanner ri ga taw shop yai ku mat ta thare twe ai nya ri ga chin ni ri ma tin sait ti ya nai ma de tamayo cha ni pinya ri tong pyo le la lu ma ya nai ne chin ni myo long chung mu ma shi lo lu ri bwa ne ne nya myo ri twe tait ko tong pwin ma de
ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းနေရာတွေကိုစောင့်ကြည့်ထိန်းသိမ်းတဲ့နေရာမှာရောဆက်လက်တူးဖော်ပြင်ဆင်မောမန်နေတဲ့နေရာတွေရဲ့အခြေအနေတွေကိုပိုပြီးသိရနိုင်အောင်ပါဆက်ရုပ်ခွေးကိုအသုံးပြုတဲ့အတွက်ရှေးဟောင်းမြို့ကြီးအတွက်တောင်မှကဒီမှာအလုပ်လုပ်နေကြသူတွေအားလုံးအတွက်ပါပို့ပြီးတော့ပေးကင်းလုံခြုံနိုင်ပါတယ
်ရှင်ရဲ့ il cane robot ci consente di esplorare e monitorare anche delle strutture
ခွေးဆက်ရုပ်ကြောင့်မြေအောက်တိစောက်ပုံတွေကိုကျွန်တော်တို့လေ့လာစုရမ်းလို့ရပါတယ်သူပြင်ရှေးရောက်ပစ္စည်းတခိုးတွေတူးထားတဲ့မြောက်နိုင်ကောင်းတွေအပါအဝင်တာဝန်ရှိသူတွေတွားဖို့အန္တရာယ်ရှိတဲ့နေရာတွေကိုဆက်ရုပ်ခွေးသုံးပြီးစောင့်ကြည့်လေ့လာနိုင်ပါတယ်
။လက်ရှိဆက်ရုပ်နည်းပညာတွေထဲမှာရှေးအပြေးဆုံးနည်းပညာတွေနဲ့လှုပ်ထားတယ်လို့ဆိုရတဲ့ဒီခွေးဆက်ရုပ်ကဘလောက်ခက်ခဲတဲ့အတားအဆီးတွေရှိပါစေကြော်လွှားသွားနိုင်တယ်လို့လည်းပြောပါရယ်။ဆက်ရုပ်ခွေးမှာ360ဒီဂရီပတ်လည်ရိုက်ကူးနိုင်တဲ့ကင်မရာတွေပါတာကြောင့်သူရောက်ရပတ်လည်ကနေရာတွေကိုတိုက်ရိုက်ပြသနိုင်တဲ့အတွက်လူတွေမသွားနိုင်တဲ့နေရာတွေကအခြေအနေတွေကိုဘေးကင်းကင်းမြန်မြန်ဆန်ဆန်နဲ့လေ့လာဆန်းစစ်နိုင်မှာဖြစ်ပါတယ်
။ Le potenzialità di questo spot non si fermano qui. Grazie alla partnership con Reply che si occupa di sviluppare
spot ဆွဲဆောင်နေရတယ်အများကြီးရှိပါတယ်။ Spot ရဲ့ AI ဉာဏ်ရည်သူ့ကိုဖန်တီးတဲ့ Reply နည်းပညာလုပ်ငန်းကြီးကြောင့်တခြားစစ်စာအမျိုးအစားတွေတီထွင်ထည့်သွင်းထားနိုင်ပါတယ်။စေုပ်ကရိုက်ကူးဖတ်သားတဲ့ချက်လက်တွေကိုချက်ချင်းသုံးသပ်ကြတာမျိုးလက်ရှိမမြင်ရပေမဲ့နောက်ဖြစ်လာနိုင်တဲ့အခြေအနေတွေကိုသုံးသပ်ကြတာမျိုးတွေလုပ်နိုင်ပါတယ်။အထူးပေါ်ရသေးတဲ့နေရာတွေကအတိုင်းအတာတွေရိုးရိုးပျက်စီးမှုအခြေအနေဘယ်လောက်ရှိနေလဲ။နောက်လူတွေသွားဖို့ပတ်ဝန်းကျင်ကြီးထားအခက်အခဲဘယ်လောက်ရှိသလဲဆိုတာမျိုးတွေအထိတွက်ချက်နိုင်ပါတယ်
။အခုလိုအစ်မြင့်ရှေ့ပြေးဒီပညာတုံခွေးဆက်ရုံနဲ့ပွန်ပေမြို့ဟောင်းကြီးရဲ့သွားလာဖို့ခက်ခဲနေသေးတဲ့နေရာတွေမြေအောက်နေရာတွေကိုလေ့လာဆောင်ကြည့်မှတ်တမ်းတင်နေတယ်လို့သုံးဘက်မြေရုံလုံးကျွတ်စကန်လုံးနိုင်တဲ့ laser scanner တက်ထားတဲ့မောင်းသူမဲ့ drone ရင်နဲ့လဲကောင်းငင်ကနေအခြေအနေတွေကိုလေ့လာနေပါဗျ။
El primo laser scanner volante
presente sul mercato, perché ha tutta una serie di innovazioni tecnologiche che lo distinguono da un normale drone.
ဒီစက္ကနာဖြစ်ပါတယ်။တာမန်ဒရုန်းရှင်တွေနဲ့မတူထူးခြားတဲ့နည်းပညာသစ်တွေအများကြီးပါပါတယ်။သူ့ဘာသာပြန်တန်းသွားလာနိုင်ပြီးတော့ပြန်တန်းသွားလာနေခြင်းတခြားလို့ကောင်းငင်ကနေပြီးတော့ဘာတွေမြင်ရလဲဆိုတာကိုတိုင်ရိုက်မှတ်တမ်းတင်နေပါတယ်။မောင်းသူမဲ့ဒရုန်းရင်ကိုအဝေးကနေထိန်းချုပ်ဖို့မလိုတဲ့အပြင်ပြန်တန်းသွားနေရင်းနဲ့ဘက်ထရီကုန်တော့မဲ့စရာကိုလည်းသူ့အလိုလိုသိအောင်လုပ်ထား
ောင့် drone ကနေမှတ်တမ်းတင်ပေးတဲ့အချက်လက်တွေကိုတွက်ချက်ပြီးတော့လိုအပ်တဲ့ဒိုင်တာတွက်ချက်မှုတွေစစ်ဆေးမှုတွေထိန်းသိမ်းမှုတွေကိုလုပ်နိုင်မှာဖြစ်ပါတယ်။ဧက150လောက်ကျယ်ဝန်းတဲ့ရှေးဟောင်းသုတေသနနေရာကြီးမှာအခုလိုနောက်ဆုံးပေါ်နှီးပညာတွေကိုအသုံးပြုတဲ့အတွက်သိလိုတဲ့အချက်အလက်အထူးအခြားကိုသိရနိုင်တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေပြည်သူကတွေကပြောပါတယ်။ Pompeii Archaeological Park လို့သတ်မှတ်ထားတဲ့ဒီနေရာကြီးကိုနောက်ဆုံးပေါ်နှီးပညာသုံးပြီးတော့ရေရှည်ထိန်းသိမ်းနိုင်ဖို့စီမံကိန်းချဆောင်ရွက်နေပြီနဲ့ကျွမ်းကျင်ပညာရှင်တွေနေရာမှာဆက်ရုပ်တွေနဲ့အစားထိုးသွားမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်
။l'importante è di usare la tecnologia lì dove serve.
Pompeii Sheehan Area ထိန်းသိမ်းရေး project အတွက်လိုအပ်တဲ့နေရာတွေမှာဒီပညာကိုအသုံးချနိုင်ဖို့အရေးကြီးပါတယ်။လူတွေကတော့မရှိမဖြစ်လိုအပ်နေမှာဖြစ်ပါတယ်။ဒါကြောင့်ဒီနေရာကိုဆက်ရုပ်ခွေးတစ်မျိုးတည်းနဲ့ထိန်းသိမ်းစောင့်ရှောက်တာမျိုးတော့ဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ဆက်ရုပ်တွေကိုပဲအားကိုးဖို့ကျွန်တော်တို့မရည်ရွယ်ထားပါဘူး။
ဆက်ရုပ်တွေကိုပဲအားကိုးသွားမှာမဟုတ်ပေမဲ့တစ်ချိန်ကချော်ရီတွေဖုံးခဲ့တဲ့ဒီမျိုးဟောင်းစီနေရာကိုအထီးရောက်ဆုံးတူးဖို့ပြင်ဆင်ထိမ့်သိမ်းမွမ်းမံမှုတွေလုပ်နိုင်ဖို့အတွက်ပွန်ပေမျိုးဟောင်းတာဝန်ရှိသူတွေကရှေ့ပြေးနည်းပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေ့လာစူးစမ်းမှုတွေဖန်တီးမှုတွေလုပ်နေကြပါရဲ့ရှင်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မအပတ်စဉ်စီစဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုတော့နောက်ထပ်အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလှအစီအစဉ်ကိုနှာစင်ချရမှာပါ။ကမ္ဘာတလောထင်ရှားကြော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုမအေးတနာကျော်စူးစီးတင်ပြထားပါရဲ့ရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဗြိတိန်နိုင်ငံမှာနွေရာသီရဲ့အရေးကြီးဆုံးပွဲလမ်းတစ်ခုဖြစ်တဲ့ Royal Ascot မြင်းပွဲမှာတော့ Ladies Day at Royal Ascot တောင်ဝင် Ascot ပွဲတော့ဂုဏ်သီးရှိအမျိုးသမီးများနဲ့မှတွေ့ရတဲ့အုပ်ထုပ်တွေကတော့သူထက်ငါအပြိုင်ပါပဲ။ထုံနှင်းစင်လာရဒီနေ့မှာကတကယ့်အပြန်အစားတစားဆင်ထားတဲ့ကောင်းဆောင်အုပ်ထုပ်တွေဝတ်ဆောင်နေကိုဆိုင်ဆိုင်ဝတ်ကြတာဖြစ်ပြီးတော့အင်္ဂလန်ဘတ်ရှင်းနယ်မှာရှိတဲ့နှစ်စင်ကျင်းပနေကြမြင်းပွဲရဲ့ကြာလာရင်းနေမှာဒီလိုဝတ်ဖို့ထုံနှင်းစင်လာလို့ဖြစ်နေတာပါဒီပွဲစီစဉ်သူတွေကတော့တရားဝင်စီကံတက်မှတ်ထားတာမျိုးမဟုတ်ပါဘူးဒီနေ့တော့ဒီပွဲကိုဗြိတိရှ်ဘီရင်မကြီးအလစ်ဇဘက်တက်ရောက်မလာဘဲနဲ့သူ့ရဲ့ညီမတော်နင်းသမီးအန်ကပဲတက်ရောက်ခဲ့ပြီးသူကမြင်းပြိုင်ပွဲမဆိုင်ရင်တော်ဝင်မိသားစုတွေလှည့်လည်တဲ့တန်ကိုရှေ့ဆုံးကနေရထလုံးပေါ်ကဥဆောင်ပေးခဲ့ပါတယ်။ဒီပြိုင်ပွဲမှာရွှေဖလားဆုပေးတာဖြစ်ပါတယ်။ဒီပွဲကိုလာရောက်မယ်ဆိုရင်တော့သူတို့တက်မှတ်ထားတဲ့ဝတ်စားစင်မှုပုံစံအတိုင်းစင်ရင်ကြရပါတယ်။တော်ဝင်တိုင်းဝိုင်းထုံးနှန်းစင်လာရအမျိုးသားတွေကမနက်ခင်းဝတ်ဆောင်ဝေးရပါတယ်။ဒီမှာအပေါ်တဲ့ဝစ်စကော့ရဲ့နောက်ပြီးတော့လေစီးနက်တိုင်းရဲ့အုတ်ထုတ်ရဲ့ပါရပါတယ်။မျိုးသမီးတွေဆိုရင်အုတ်ထုတ်ဆောင်ရပါတယ်အုတ်ထုတ်ရဲ့အောက်ခြေကအ ਨੇ စုံလေးလက်မှအပြားရှိရပါတယ်ဝတ်ဆောင်ကလည်းတိတ်ကြီးတူတဲ့ဝတ်ဆောင်ဖြစ်လို့မရပါဘူးရှင်မက္ကဆီကိုနိုင်ငံမှာတော့အစားအသောက်ရင်းချင်းမှုကျောင်းသားတွေထူးထူးခြားခြား fashion show တစ်ခုကျင်းပခဲ့တာပါအစားအစာတွေနဲ့ဖန်တီးထားတဲ့ fashion အဝတ်အစားနဲ့ fashion show ကိုဇွန်လ18ရက်နေ့ကမက္ကဆီကို City မြို့တော်မှာကျင်းပခဲ့တာဖြစ်ပါတယ်ဟင်းချင်ရဲ့အသုံးများတဲ့ပစ္စည်းတွေဖြစ်တဲ့အင်ယုတ်တီအသီးကျောက်တွေနောက်ပြီးကိုကိုကက်ဆင်းနဲ့စတဲ့ပစ္စည်းတွေနဲ့မြို့ပြဝတ်စုံတွေဖန်တီးပြသထားတာဖြစ်ပါတယ်။မက္ကဆီကိုစီးတီဆော်ဝါနာခရစ်စတာတက္ကသိုလ်ကဖက်ရှင်ရှိုးကိုမြူးကြွားတဲ့ဂီတာတွေအကတွေနဲ့ကျင်းပခဲ့ပါတယ်။ဖက်ရှင်ရှိုးပြီးတော့အဲ့ဒီဖက်ရှင်ဝတ်ထည်တွေကိုသူတို့တက္ကသိုလ်ကပြခန်းမှာပြထားခဲ့ပါတယ်ရှင်။Netflix online ရုပ်သံလိုင်းမှာလူကြည့်အများဆုံးကိုရီးယားရုပ်သံဇာတ်လမ်းတွေကကစားနေတကယ်ဖြစ်လာပါတော့မယ်။ Netflix မှာလည်းအပေါဆုံးစုရီလည်းတတိကြီးရထားလို့အခုနောက်ထပ်ကားရဲဆက်ပြီးရိုက်ကူးဖို့ရှိတဲ့ script game ရုပ်သံဇလန်တွေကကစားနည်းတွေကိုအပြစ်မှတကယ်ရှင်းပြနိုင်မှာဖြစ်ပါတယ်။အဲ့ဒီရှင်းပြမှုကိုရိုက်ကူးထုတ်လို့မဲ့ reality ရုပ်သံအစီအစဉ်ကိုထုတ်လို့နေတာပါ။ script game ရုပ်သံဇလန်တွေကကစားနည်းတွေကိုအပြစ်မှတကယ်ပြိုင်ပွဲလုပ်ပြီးရိုက်ကူးပြသမှာဖြစ်ပါတယ်။အဲ့ဒီကစားနည်းကို script game the challenge လို့နာမည်ပေးထားပြီးတော့ရှင်ပြိုင်သူ456ဦးပါဝင်ရပါမယ်။ဇလန်နဲ့မှာတော့ကစားပွဲရှုံးရင်အသက်လည်းဆုံးရှုံးရတာပါ။ဒီ reality ရုပ်သံအစီအစဉ်မှာတော့တေဆုံးရတာမျိုးမဟုတ်ဘဲနဲ့အလွန်ဆုံးဖြစ်ရင်ဒေါ်လာ 4.56 တန်ပဲမရမှာဖြစ်ပါတယ်။ဒီကစားနည်းမှာနိုင်ရတဲ့သူကအဲ့ဒီဒေါ်လာ4တန်ခွဲကျော်ရမှာမလို့ရုပ်မြင်သံကြားမှာပြတာမယ်။တိုင်ပွဲရုပ်သံအစီအစဉ်မှာပေးမှုတင်စုကြည့်ရရင်အမြင့်ဆုံးစုကြည့်လည်းဖြစ်ပါတယ်။ဇလန်တွေဆယ်ခုဖြစ်ရိုက်ကုန်မဲ့ဒီပြိုင်ပွဲမှာငွေရင်းဇလန်တွေကကစားနည်းတွေရောကစားနည်းအသစ်တွေရောပါမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုဗြိတိန်နိုင်ငံမှာရိုက်ကုန်မှာဖြစ်ပြီးတော့လောလောဆယ်တော့အင်္ဂလိပ်စကားပြောတဲ့သူတွေကိုပဲပါဝင်မှုရွေးထားပါတယ်ရှင်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော်စီစဉ်တင်ဆက်တဲ့အပတ်စဉ်သက်တမ်းရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေရုပ်သံအစီအစဉ်တွေရေဒီယိုအစီအစဉ်တွေကိုတော့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအချိန်မီ၍လာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့ကြန့်ရှင်းနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုညံဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်။
ဂျုံတင်ပို့မှုကိုပြည်ပြင်းတားမြစ်ထားတာကြောင့်ဒီကုန်စည်နှုန်းတွေကျင်းမြင့်လာပြီးအာဖရိကနိုင်ငံတွေကရုရှားကနေပြီးတော့တစားကန်လှုပ်ထားတာခံနေရတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကရုရှားနိုင်ငံကိုဆွဆွဲပြစ်တင်လိုက်ပါတယ်တင်းလင်းလာနေကထုတ်ပြန်တဲ့သူ့ရဲ့ဗီဒီယိုမှာပြောကြားတာပါဒီစစ်ပွဲကကျွန်တော်တို့တိုင်းပြည်တွေနဲ့အလန်းကွာဝေးနေပေမဲ့ကုန်စည်နှုန်းကျင်းမြင့်တဲ့ဒဏ်ကိုတန်ပေါင်းများစွာသောအာဖရိကပြည်သူတွေတိုက်ရိုက်ခံစားနေရပြီဖြစ်ပါတယ်ဒါကြောင့်ရုရှားရဲ့ပိတ်ဆို့ထားတဲ့ယူကရိန်းစေကမ်းတွေကိုအ мян ပွင့်သွားအောင်ယူကရိန်းကနီလန်းပေါင်းစုံနဲ့ကြိုးစားသွားမယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။2020ခုဇန်နဝါရီ6ရက်နေ့အမေရိကန်ပြည်ထောင်စုလွှတ်တော်ကိုဝင်ရောက်စီးနင်းခဲ့တဲ့ကိစ္စကိုလွှတ်တော်စုံစမ်းရေးကော်မရှင်ကကြားနာစစ်ဆေးနေရမှာအင်္ဂါနေ့မှာတော့သမ္မတဒိုနယ်ထရန့်ရဲ့2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဲဆိုချက်အပေါ်မှာအဓိကထားစစ်ဆေးသွားပါတယ်။သမ္မတဒိုနယ်ထရန့်ဟာသူရွေးကောက်ပွဲရှုံးနေတဲ့ပြည်နယ်တွေမှာသမ္မတရွေးချယ်ရေးလူကြီးအထုတွေခံထားပြီးရွေးကောက်ပွဲမှာအနိုင်ရရှိကြောင်းလင်းလယ်ထွက်ဆိုဖို့ကြိုးစားခဲ့တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်မှာ6လကြာဖမ်းဆီးထားတဲ့ဗီဒီနိုင်ငံသား5ဦးကိုတာလီဘန်တွေကပြန်လွှတ်ပေးလိုက်ကြောင်းတာလီဘန်ဘက်ကအတည်ပြုပါတယ်။အဲ့ဒီနိုင်ငံသား5ဦးပြန်လည်လွတ်မြောက်လာပြီလို့ UK နိုင်ငံကအကြေညာအပြီးမှာတာလီဘန်တို့ကပြောတာပါ။ဒီ5ဦးဟာအာဖဂန်ရဲ့ဥပဒေနဲ့ဒလိထုံးစံတွေကိုချိုးဖောက်ခဲ့တာကြောင့်အခုလိုဖမ်းဆီးခဲ့ရတာဖြစ်ကြောင်းပြောပါရယ်ဒီလိုရတဲ့ပတ်သက်လို့မိသားစုတွေကိုစားတောင်းပန်ကြောင်းပြည်တွင်းနိုင်ငံသားကြီးဝန်ကြီးကပြောပါရယ်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါရယ်အင်ဂျင်နီယာတွေကတော့ထိုနီဖော်လော့နဲ့ဒါရက်စမစ်တို့ဖြစ်ပါရယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ57 kHz 9885တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ဝမ်းတော်သူဝမ်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကြန်ထိုက်ပါ
This program has come to you from the Voice of America, Washington.